စကိုင်းတိုင်းဒေသကြီးဟ ோம் လင်းမြို့နယ်ကနေပြီးတော့မုံရွာကိုစုံစင်းလာတဲ့ခီးတဲ့တင်ရေရင်တစဉ်ဒီကနေ့တိတ်မောက်သွားပါတယ်။အဲဒီမှာလူတချို့သေဆုံးပြီးအတော်များများပျောက်နေပါတယ်။ခီးတဲ့200လောက်လိုက်ပါလာခဲ့ကြောင်းအစိုးရသတင်းတွေမှာပြောထားပြီးတော့ပျောက်ဆုံးသူကတော့20ဝန်းကျင်ရှိနေပြီးကယ်ဆယ်ရေးအဖွဲ့တွေကအခုဆက်ပြီးတော့ရှာဖွေနေကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကပြောပြပါမယ်ရှင်
။စကိုင်းတိုင်းကဏီမြို့နယ်မိချောင်းတွင်ကျေးရွာနီးမှာအမြန်ရင်ရင်တိတ်မောက်ခဲ့တာပါချင်းနှင်းမြကျောင်းတိုင်းစုံစင်းလာတဲ့အမြန်ရင်ဟာလူဦးရေ200ထက်မနည်းတည်ဆောင်လာခဲ့ပြီးတိတ်မောက်ခဲ့တာကြောင့်ညနေပိုင်းအထိတော့ကဏီမြို့နယ်ကင်းတိုက်နယ်ဆေးရုံကိုအလောင်းလေးလောင်းရောက်ရှိလာခဲ့တယ်လို့လူနာ42ဦးဆေးကဝါကုသမှုခံနေရတယ်ဆိုပြီးကင်းတိုက်နယ်ဆေးရုံကဆီယာမဒေါ်အေးဝင်းကပြောပါတယ်ဒီ
နာရီပြောပြတဲ့ပုံရသူတို့ကတော့မော်တော်မှာလူကမတန်တဆတင်ထားရပေါ့လူ100ကျော်300ပန်းပြီးပါရပေါ့နော်အဲ့ဒါကိုကဏီမျိုးနယ်ဒီကောင်းတွင်းရွာနာမှာမော်တော်ပောက်သွားတယ်မနေ့ကင်း6နာရီထိုးလောက်ပေါ့ဟုတ်ကဲ့ဟုတ်ကဲ့လားဟုတ်ကဲ့ဆယ်မလာကြီးကလာလေးများရောက်လာတယ်ကျမတို့စီကနာ42ရောက်ချင်း42ရောက်နောက်အသေးရောက်တာကအခုနောက်အခုတိတ်ကြကြတော့ဟိုဟာရှိတိုင်း4လောင်းရှိသွားရဲ့ဒီဆုံးရလောအလောင်းရောက်လာတာ4ရောက်ဒီလောက်ပေါ့နော်။နောက်ဟိုကောင်းပကတိကတော့42ရောက်ပေါ့။လူနာအနေနဲ့ရောက်လာတာ42ရောက်ပေါ့။နောက်ကကြတော့ဒီကျင်းကျေးရွာတဲ့ကတိန်ကုန်းကျောင်းတိုက်မှာက23ရောက်။နောက်ဒီကျောင်းတွင်းကျေးကမှာက84ရောက်ရှိ။ဟုတ်ကဲ့စေယုံပေါ်လူနာချင်းရောက်လာတာက42ရောက်ပေါ့နော်။အဲ့ဒါတော့အားလုံးကတော့ဆက်ရှင်ပါတယ်။အားလုံးကောင်းပါတယ်၊ချင်းနေကောင်းပါတယ်။ခုနကပြောတဲ့ဟိုဘုံကြီးကျောင်းတို့ဒီကျောင်းတွင်းရွာတို့ဆိုတာကတော့သူတို့ကတော့ကောင်းလို့ဒီတိုင်းနဲ့ထားထားတာပေါ့လူနာဆိုတော့စေယုံပို့ပါတယ်ဆက
်။တိုက်နယ်စေယုံကိုရောက်လာသူတွေကတော့စိုးရိမ်စရာမရှိတော့တဲ့အကြောင်းနဲ့အချင်းနဲ့အနှဲငယ်စိုးတဲ့သူတွေကိုတော့မုံရွာစေယုံကိုပို့ဖို့အတွက်စီစဉ်နေတယ်ဆိုပြီးပြောပြပါတယ်
။အနှဲနှစ်လုံးဟိုပါဟိုအစုတ်ရောက်လာတော့ပါလောက်၄ရောက်လောက်တော့ရှိပါရဲ့ငိုရဲ့အစီကိုပါညာနဲ့အဲ့ဒီ၄ရောက်ကိုတော့ကျွန်မမုံရွာလဲကိုစီစဉ်ထားပါတယ်။သူတို့ကလည်းအချင်းနဲ့ရိုင်းမစိုးအောင်ရှင်။ကြောက်ဆုံးစေကောရှင်။စာဖွေစေကြောက်ဆုံးစေ
။လူကြောက်ဆုံးမှုတွေရှိနေတာကြောင့်ကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့ပရဟိတအဖွဲ့တွေကကယ်ဆယ်ရေးလုပ်ငန်းတွေကိုစက်တိုက်လှုပ်ဆောင်နေရလို့လည်းဆိုပါတယ်။
ဟုတ်ဆက်လက်တော့ရှာဖွေနေတယ်ရှင်အဲ့ဒါတော့နောက်တန်းဟိုအလောင်းပါညာနေနဲ့ရောက်လာရင်တော့စေုံပေါ်ရောက်လာတယ်ရှင်ဟိုကကြမြေကမ်းပါညာကြတော့အဲ့မှာကဲဆဲအဖွဲ့တွေပါကြတော့ဆက်လုပ်နေကြပါရှင
်လူမှုဝန်ထမ်းကဲဆဲရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့သူ့ရဲ့ကိုယ်ပိုင် Facebook စာမျက်နှာမှာ Homeline ကနေမုံရွာမြို့ကိုစုံစင်းလာတဲ့ခရီးစဉ်200ဦးခန့်တည်ဆောင်လာတဲ့အောင်စိုးမိုးကျော်အမြန်ရင်ရင်တိတ်မောက်နေမြုပ်ခဲ့ကြောင်းနဲ့ရင်ရင်တိတ်မောက်မှုကြောင့်လက်တလုံးလူ2ဦးသေဆုံးခဲ့တယ်လို့လူဦးရေ150ဦးခန့်ဆယ်ယူရရှိထားပြီးလူ90ခန့်ကြောက်ဆုံးနေလို့ဆိုပါတယ်။သခိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ကလည်းသွားရောက်ကြည့်ရှုနေတဲ့အကြောင်းနဲ့သခိုင်းတိုင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကလည်းသွားရောက်ပြီးကြောက်ဆုံးသူတွေကိုရှာဖွေပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့အကြောင်းကိုလည်းရေးသားဖော်ပြထားပါတယ်ရှင်။